မနက်ရက်ကကက်သလစ်ခရစ်ယာန်ကိုင်းတော်ဗာတီကန်တို့ကတတမန်ဆက်ဆံပြေဝါထားရှိသွားဖို့သဘောတူလိုက်ကြပါတယ်မနက်ကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆက်စစ်ခြင်းနဲ့ပုံရမင်းကြီးဖရန်စစ်စ်တို့ဗာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတွင်းရင်းမဲ့အစီအစဉ်ကိုကျင်းပလိုက်ကြပါဒီနေ့ကထိုင်းနိုင်ငံခြေဆိုင်ဗာတီကန်ကိုယ်စားလှယ်တစ်ဆင့်မြန်မာနိုင်ငံနဲ့ဆက်ဆံနေရကနေခုခါရန်ကုန်မြို့မှာဗာတီကန်ကျောင်းတော်ရဲ့တန်ရုံးပွင့်လက်ပြီးတိုက်ရိုက်ဆက်သွယ်သွားမှာဖြစ်ပါတယ်။ဥရောပခီးစဉ်ဒီစိတ်ကပိုင်းဖြစ်အီတလီနိုင်ငံမှာရောက်နေတဲ့တော်ဆက်ဆွေးကြီးကိုပုံရမင်းကြီးဖရန်စစ်ကဂုဏ်ယူအောင်ကျေးဇူးဆုလဲချီးမြှင့်ခဲ့တာပါ။မိနစ်20လောက်ကြာတွေ့ဆုံခဲ့ရလို့ဆိုရင်လည်းဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ပြန်ကြေညာမျိုးမရှိပါဘူး။ပုံရမင်းကြီးကတော့မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ကမွတ်စလင်လူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဒီနေ့ဆက်မှန်းမှာဝေဖန်ကြေညာပေးပါရစေ။ဒီနေ့ကိုရရှိနေတဲ့ဒေါန်ဆဆုကြီးဟာဒီပြည်သူ့တော်မှာကျင်းပတဲ့အမျိုးသမီးရည်ရည်လာတဲ့ခုမှလည်းဒီကနေ့တက်ရောက်မင်းကုန်းစွာပြောကြားခဲ့ပါတယ်။ဒီနေ့တော့နိုင်ငံခြားဝန်ကြီးအန်ဂျယ်လီယိုအယ်ဆန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနိုင်ငံခြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေ့မြင်ပြီးမြန်မာနိုင်ငံဒီမိုကရေစီရင်းကျင်းရေးနဲ့အမျိုးသားပြည်နယ်တည်ငြိမ်ရေးလုပ်ငန်းစဉ်တွေမှာအီတလီကပံ့ပိုးနိုင်မဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အီတလီကြီးစင်မတိုင်ခင်မှာတော့ဒေါန်ဆဆုကြီးဟာဘယ်ဂျီနိုင်ငံဘရပ်ဆဲလ်မြို့ကိုတွားရောက်ခဲ့ပြီးဥရောပသမဂ္ဂ EU တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။အီတလီနိုင်ငံခီးစင်ပြီးမှတော့ဥရောပသုံးနိုင်ငံခီးစင်နောက်ဆုံးဖြစ်တဲ့ဗြိတိန်နိုင်ငံကိုလည်းဒေါန်ဆဆုကြီးခီးစင်မှာဖြစ်ပါတယ်။